မင်္ဂလာပါခင်ဗျာမြန်မာနိုင်ငံတုန်းကတိုင်းရင်းသားချင်းချင်းငြိမ်းချမ်းသင့်မြတ်ပြီးတော့အတူတကွနေထိုင်နိုင်ဖို့ဆိုရင်ယူနီဖောင်းဝတ်ပြီးတော့လက်နက်ကင်ဖြည့်ရှင်းတာထက်အရသာအနေနဲ့နိုင်ငံရေးနည်းအရဖြည့်ရှင်းမှသာအောင်မြင်နိုင်တယ်လို့ကရင်မျိုးသားစီယုံ KNU ဥက္ကရာဗိုလ်ချုပ်ကြီးမူတူစေဖိုးကပြောကြားလိုက်ပါတယ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမှာကျင်းပနေတဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးအတွက်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေဆွေးနွေးတဲ့ညီလာခံအဖွဲ့ပွဲနေ့မှာ KNU ဥက္ကရာကအခုလိုပြောလိုက်တာဖြစ်ပါတယ်
ကျွန်တော်နေခဲ့တဲ့ပထရီနေသားမတူတာလူမျိုးတစ်မျိုးနဲ့တစ်မျိုးစရဲတဲ့မတူတာဆိုတော့ယူနီဖောင်းမတည်ဖြစ်နေတော့သိမလွယ်ဘူးခဲရင်းနေတယ်ညာတော့ကျွန်တော်တို့ဖြစ်နိုင်တဲ့ယူနီတီကိုတည်ဆောက်တဲ့နေရာမှာဖြစ်နေတဲ့နေဟာယူနီဖောင်းမဟုတ်ပဲနဲ့ဒီခွဲခြားနေတဲ့ diversity နဲ့ပဲကျွန်တော်တို့Unity and diversity နဲ့ပဲကျွန်တော်တို့ရနိုင်မယ်လို့ကျွန်တော်ဒီလိုပဲခံယူတယ် Unity and diversity နဲ့ပဲကျွန်တော်တို့က
KNU ဥက္ကရာဗိုလ်ချုပ်ကြီးမူတူစေဖိုးဟာ KNU နဲ့မြန်မာအစိုးရအဆက်ဆက်ကြားလက်နက်ကိုင်ပြိပက္ခဖြစ်ခဲ့တာနှစ်ပေါင်း60ကျော်ခဲ့တဲ့အကြောင်းဒီပေါ်မှာ KNU ကပြန်သုံးသပ်လိုက်တဲ့အခါမှာအဖြေကထွက်မလာတဲ့အကြောင်းနိုင်ငံရေးပြဿနာဖြစ်လို့နိုင်ငံရေးနည်းလမ်းနဲ့ပဲတွေ့ဆုံဆွေးနွေးဖို့ KNU ရဲ့15ချိန်မြောက်ညီလာခံမှာနိုင်ငံရေးနည်းလမ်းနဲ့သာအဖြေပေါ်မယ်လို့ဆုံးဖြတ်ခဲ့ကြတဲ့အကြောင်းတွေ့ဆုံဆွေးနွေးရေးကိုလည်းတဆင်ပြီးတဆင့်တိုးလှုပ်ဆောင်သွားဖို့လိုအပ်ကြောင်းပြောကြားခဲ့ပါတယ်ဒီတစ်ပတ်အတွင်းထူးထူးခြားခြားမှတ်သားမိတဲ့နောက်ထပ်စကားတစ်ခွန်းကတော့ဥရွှေမိုင်းရဲ့အောက်တိုဘာ24ရက်နေ့ရက်သတင်းစာရှင်းလင်းပွဲနောက်ဆက်တွဲခဲ့ရတယ်ဖြစ်ပါတယ်။တမရဦးသိန်းစိန်နောက်ထပ်တမရသက်တမ်းဆက်ပြီးတော့ထမ်းဆောင်တော့မှာမဟုတ်တဲ့အကြောင်းရောင်စုလွတ်တော်နာယကသူရဥရွှေမိုင်းကပြောခဲ့တဲ့အပေါ်တမရရဲ့ပြောရေးဆိုခွင့်ရှိသူဒုဝန်ကြီးဦးရထွတ်ဖြေကြားချက်ဖြစ်ပါတယ်။ဒီဖြေကြားချက်ကိုပြည်ထဲမှာထုတ်ဝေတဲ့စာနယ်ဇင်းတွေမှာရော DBB Radio မှာပါရှိခဲ့ပါတယ်။
နံပါတ်၁ကတမရအီအနေနဲ့ပြည်သူ့ကိုအတိပေးဖို့လိုတဲ့ကိစ္စမှန်သမျှသူကိုယ်တိုင်တိုက်ရိုက်ပြည်သူ့ကိုပြောမှာပါ။ကြားကန်လူကတစ်ဆင့်အတိပေးစရာအကြောင်းမရှိပါဘူး။ဒါကတော့တမရရွေးတဲ့ကိစ္စတစ်ခုတည်းပြောတာမဟုတ်ဘဲကိစ္စကိုမဆိုပါဘူးနော်။အရေးကြီးတဲ့အဆုံးဖြတ်ကိစ္စတွေပြည်သူ့ကိုအတိပေးဖို့လိုရင်သူကိုယ်တိုင်တိုက်ရိုက်အတိပေးမှာပါ။ကြားလူကြားကန်နေကျွန်တော်အတိပေးဖို့စရာအကြောင်းမရှိပါဘူး။ကျွန်တော်တို့နိုင်ငံတော်တမရအီနဲ့ဒါပြည်သူ့တော်ဥက္ကဋ္ဌကြီးတို့ကတော့ဒါလူကြီးချင်းဆိုတော့သူတို့ချင်းချင်းဟလာ private တွေ့ဆုံတဲ့အချိန်မှာအမြင့်ချင်းဖလှယ်တာမျိုးတော့ရှိကောင်းရှိနိုင်တာပေါ့ဗျာ။ဒါပေမဲ့ဒါဟာနှစ်ဦးပဲဟလာအမြင့်ချင်းဖလှယ်တဲ့သဘောပဲ။တကယ်တော့နိုင်ငံတကာမှာတော့ဒါမျိုးမျိုးကိစ္စမျိုးဆိုတာကနှစ်ဦးနှစ်ဖက်ကြိုတင်သဘောတူညီထားတာမရှိလို့ရှိရင်ပြည်သူကိုထုတ်ပြန်ပြောဆိုလို့မရှိပါဘူး။အဲ့တော့ဒီကိစ္စမှာတော့ပြည်အောင်စုတော်နာဂာကြီးအနေနဲ့ဘာကြောင့်ပြောလဲဆိုတာတော့ကျွန်တော်လည်းမသိပါဘူး။သူ့မှာတော့တခြားအကြောင်းရှိနေရှိမယ
်။သမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ဖြေကြားသွားတာဖြစ်ပါတယ်။ဦးရှင်မရဲ့သတင်းစာရှင်းလင်းပွဲမှာပဲသတင်းကျူလာပြင်းနေကငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေကိုတွားရောက်ကြတော့တဲ့အကြောင်းဗိုလ်ချုပ်မှုကြီးဟောင်းအနေနဲ့လက်ရှိမြန်မာနိုင်ငံရေးအခြေအနေပေါ်စိုးရိမ်နေတယ်လို့လည်းသူရဦးရှင်မကပြောကြားခဲ့ပါတယ်။ဒီလိုပြောကြားလိုက်တာနဲ့ပတ်သက်ပြီးတော့ RFA Radio ကထုတ်လွှင့်တဲ့ဆရာကြီးဦးဝင်းတင်ရဲ့အစီအစဉ်မှာဦးတန်းရွှေရဲ့စိုးရိမ်မှုပေါ်တုံ့ပြန်ချက်ကလည်းစိတ်ဝင်စားစရာကောင်းပါတယ်။
အဲ့တော့ဗိုလ်ချုပ်မှုကြီးတန်းရွှေကနေပြည်တော်ကနေပြီးတော့သူ့အတူအေးအေးဆေးနေတယ်လို့ပြောတယ်။နိုင်ငံရေးစိတ်ဝင်စားဘူးလို့ပြောတယ်။နိုင်ငံရေးကိုစိတ်ဝင်စားတယ်လို့လည်းပြောတယ်။အဲ့တော့ဘာနဲ့တူလဲဆိုတော့ဒီဗိုလ်ချုပ်မှုကြီးတန်းချီဟာဒီကလကနောက်ကွယ်ကိုရောက်သွားပြန်စေဆိုမဲ့လို့ကလကကိုတွန်းနေတယ်လို့ဖြေနေရတယ်ကလကထဲမှာလူကိုယ်ရဲ့လူရဲ့အလုံးဖန်ကပေါ်ပေါ်နေတယ်လို့လှုပ်ရှားနေတယ်လို့တော့မှပြောရမလို့ဖြစ်နေတယ်အဲ့တော့ဦးတန်းချီစိုးရင်လည်းဆိုတော့ဘာလို့စိုးရင်လာလဲဆိုရဲမိကုန်းကပေါ်လာတာပေါ့ဒီစကားနဲ့ပတ်သက်ပြီးတော့တိုင်းသားကောင်းဆောင်တယောက်ကနေပြီးတော့ပြောတဲ့စကားကတော့ကောင်းပါလေပြောပါလဲဆိုတော့ဦးတန်းချီစိုးရင်လည်းဆိုတာဘလူတွေစိုးရင်လာလဲသူ့တွေစိုးရင်လာလားသူမလေးတိုင်းပြည်တွေဆိုရင်လားအဲ့လိုလိုကနေတိုင်းသားကောင်းဆောင်တွေကပြောတဲ့စကားကိုကျွန်တော်မှတ်သားမိပါတယ်အဲ့တော့ကျွန်တော်အမြင်ကတော့ဘာလဲဆိုတော့ဦးတန်းချီကပြောရတယ်ဆိုရင်နေဆိုတဲ့စကားချင်းရောက်တဲ့စကားလားလို့နော်တောလှန်လှန်ပြီးထားလား၆လုံးလှန်လုံးပြောလိုက်တာလားလို့ကျွန်တော်စဉ်းစားမိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဆရာကြီးဦးဝင်းတင်ရဲ့ပြောကြားချက်ဖြစ်ပါရဲ့ခင်ဗျာမြန်မာနိုင်ငံတုန်းကဘာသာရေးနဲ့လူမျိုးရေးပြိပက္ခတွေကိုဖြည့်ဆင်းရမှာခေါင်းအေးထားပြီးဖြည့်ဆင်းဖို့လိုပြီးဥဆောင်မှုဆိုတာဟာဘက်တဖက်ဖက်ကနေရက်ဒီဖို့မဟုတ်ဘူးလို့တောင်းဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဗီဒီယိုနိုင်ငံခီးစင်တမ BBC မြန်မာပိုင်းဌာနနဲ့အတွေ့အဆုံမေးမြန်းခန်းမှာအကြမ်းဖက်မှုတွေဘာသာရေးလူမျိုးရေးပြိပက္ခတွေမှာလူနည်းစုမွတ်စလင်တွေဘက်ကရက်ဒီပြီးရှေ့တန်းကနေဥဆောင်ဆန့်ကျင်ဖို့ပြက်ကွက်ခဲ့တယ်လို့ပြောဆိုဝေဖန်မှုတွေနဲ့ပတ်သက်ပြီးတောင်းဆန်းစုကြည်ကအခုလိုတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ်
။ကျမအနေနဲ့ကတော့ဘက်လိုက်ဖို့မဟုတ်ဘူး။ကျမအစတည်းကပြောတယ်ကျမတို့ရဲ့အဓိကလူလာချက်ကဘာလဲဆိုတော့ကျမတို့ရဲ့နိုင်ငံမှာအေးချမ်းချမ်းနဲ့သဟဇာတာဖြစ်ဖို့တယောက်နဲ့တယောက်နားလည်မှုရှိဖို့အဲ့ဒီလိုနားလည်မှုပျက်စီးစေမယ့်ကိစ္စမျိုးဆိုလို့ရှိလို့ရှိရင်ဘလို့မှမလုပ်သင့်ဘူးဒ ဒါဥဆောင်မှုဆိုတာဟာအမျိုးမျိုးရှိပါတယ်ဥဆောင်မှုဆိုတာဘယ်လိုက်ချင်မဟုတ်ပါဘူးအခုကဥဆောင်ပေးမယ်လို့ထင်တယ်လို့ပြောတာတကယ်ကြတော့တချို့ကတစ်ဖက်ကနေဥဆောင်ပေးမယ်လို့ထင်တယ်နောက်တစ်ဖက်ကနေဘိုးဘက်ကနေဥဆောင်ပေးမယ်လို့ထင်တယ်ဒီလိုကျမတို့လုပ်လို့မဖြစ်ဘူးကျမတို့နိုင်ငံရဲ့ပြဿနာတွေကိုတကယ်ဖြေရှင်းမှုဆိုလို့ရှိရင်ကျမတို့ခေါင်းအေးနဲ့ဖြေရှင်းနိုင်ဖို့လ
တော့အောက်တိုဘာ30ရက်နေ့ကရန်ကုန်တိုင်းကျောက်ရွာမြို့နယ်တရားရုံးကိုရုံးထုတ်ဆစ်ဆီးပြီးရဲတရဲလက်ထဲကနေဆန္ဒပြကြဖို့အော်ခစ်ကြွေးကြော်သွားတဲ့ကုံစင်းလုံးချဆင်းရဲနဲ့လူခွေလှုပ်ရှားသူကိုထင်ကျော်ရဲ့စကားဖြစ်ပါတယ်။သဘောတူသည်ဖြစ်စေမတူသည်ဖြစ်စေစိတ်ဝင်စားဖို့ကောင်းတဲ့စကားတစ်ခုနေနဲ့ပြန်ပြီးတော့ဖောက်တယ်ချကြပါရခင်ဗျာ
။ဒီလိုဝင်နာခွေရတော့မပြတ်ရှင်းဘူး။ဒီလိုလည်းလေယာဉ်နဲ့ကိစ္စမပြတ်ရှင်းဘူး။ဒီလည်းဝင်နေသမလားလည်းမပြတ်ရှင်းဘူး။အဲ့ဒီအတွက်အစိုးရသပိုင်းပေါင်းချာဒီလည်းဝင်နေတော့တားရိုက်သွားတဲ့ဖိုးလာတဲ့တရားရုံးပြင်ညာဘရဒီလေတရားရုံးနေကြနေရာတင်ပြီးတော့တပိတ်ပေါင်းကြ
မောင်မေ
ခွေတို့ရဲ့လူသားကလောပကြီ
းလောပကြီ
းရဲရဲလက်ထဲကနေကိုထင်ကျော်အဟစ်ပြောဆိုသွားတာဖြစ်ပါတယ်အခုတစ်ပတ်မမသားသားစကားများစီစဉ်ရတာဒီလောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်